အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာယာဒူးကဖေရှားခံရမယ့်အရေးနဲ့တဆင့်နီးလာပြီဖြစ်ပါတယ်။သူ့ကိုတရားစွဲဖို့အောက်လွှတ်တော်မှာအတည်ပြုလိုက်ပြီဖြစ်တာကြောင့်အထက်လွှတ်တော်မှာတရားရင်ဆိုင်ရတော့မှာပါ။တရားစစ်ဆေးတဲ့နေရာမှာအထက်လွှတ်တော်ရဲ့အခန်းကဏ္ဍကဘယ်လိုရှိပါသလဲ။ VOA သတင်းတောက် Steve Reddish သတင်းပေးပို့ထားတာကိုတော့ကုကြကြော်သိန်းပြောပြမှာပါ
။သမ္မတဘော်တရားစွဲမဲ့ဆွဲချက်တွေကိုအောက်လွှတ်တော်ကအတည်ပြုပြီးဖြစ်တာမို့တရားစစ်ဆေးဖို့ရဟာအခြေခံဥပဒေအရအထက်လွှတ်တော်ရဲ့တာဝန်ဖြစ်ပါတယ်။အမေရိကန်သမ္မတကိုတရားစွဲဆိုစစ်ဆေးတဲ့တရားခွင်မှာတရားရုံးချုပ်တရားသူကြီးချုပ်ကသဘာပတိလုပ်ရပါတယ်။ဂျော့ချ်တောင်းတက္ကသိုလ်ဥပဒေပါတော်ရဲ့ပါမောက္ခဆူဇန်လူဘလော့ခ်ကအခုလိုရှင်းပြပါတယ်
။ Otherwise it would be the vice president presiding over the Senate and he would have a conflict of interest.
အဲ့ဒီလိုမဟုတ်ရင်အထက်လွှတ်တော်မှာဒုတိယသမ္မတကသဘာပတိလုပ်ရမှာဖြစ်ပြီးသူ့မှာအကျိုးစီးပွားညှိစွမ်းတာဖြစ်လာပါလိမ့်မယ်
။အောက်လွှတ်တော်အမတ်တော်များကတရားခွင်မှာ House manager လို့ခေါ်တဲ့ဆွဲချဓမ္မမှုတရားလူရှိနေတွေဖြစ်ပါဝင်ရပါမယ်။သူတို့ရဲ့ခံကဏ္ဍကသမ္မတကိုတရားစွဲဆိုပြီးယာရုကဖယ်ရှားဖို့ခိုင်လုံအောင်တင်ပြကြရမှာပါ။သမ္မတအနေနဲ့သူ့အပေါ်ဆွဆွဲချက်တွေကိုရှေ့နေတွေနဲ့အခုခံကာကွယ်ခွင့်ရမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်တွေကဂျူရီလူကြီးတွေအဖြစ် House manager တွေသမ္မတရဲ့ရှေ့နေတွေတင်သွင်းလာတဲ့တခြားသက်သေတွေရဲ့ထွက်ဆိုချက်တွေကိုကြားနိုင်ရပါမယ်။သမ္မတမှာပြည့်ရှိတာကြောင့်ယာရုကဖယ်ရှားမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်အမတ်၃ပုံ၂ပုံကထောက်ခံရပါမယ်။ပါတီဇွဲကင်းမူဝါဒရေးရာစင်တာကဂျွန်ဖော်တီယာကအခုလိုပြောပါတယ်
။ For a president to be removed means that both parties, a significant part of both parties have to
သမ္မတကိုယာဒူးကဖယ်ရှားဖို့ဆိုရင်ပါတီနှစ်အစလုံးကအမတ်အရေးအတွက်အများစုသဘောတူရပါမယ်
။အမေရိကန်သမ္မတဒူးကိုအထက်လွှတ်တော်မှတရားစစ်ဆေးတာ၂ကြိမ်ပဲရှိဘူးသေးပြီးအဲ့ဒီ၂ကြိမ်ကတိတ်ကိုးကွာချပါတယ်။သမ္မတအန်ဒရူးဂျွန်ဆန်ကို1868ခုနှစ်ຫນွေဦးရာသီမှာစစ်ဆေးတဲ့တရက်ခွင်ဟာတည်င်းဆက်တပတ်ကြာပါတယ်။တက်သေး40ကျော်ထွက်ဆိုခဲ့ပြီးလာနာထောင်တဲ့လူပြည့်ရှံနေတဲ့တရက်ခွင်မှာအထက်လွှတ်တော်အမတ်တွေမိန့်ခွန်းပြောကြပါတယ်။စွဲချက်17ခုတင်သွင်းခဲ့ပြီး3ခုပဲမဲခွဲဆုံးဖြတ်တဲ့အဆင့်ရောက်ပါတယ်။အဲ့ဒီအချိန်ကအထက်လွှတ်တော်အမတ်54ယောက်မှာအများစုကသမ္မတဂျွန်ဆန်ကိုအရေးယူဖို့ထောက်ခံပေမဲ့အပြစ်ရှိတယ်ဆိုပြီးယာရုကဖယ်ရှားဖို့လိုအပ်တဲ့ထောက်ခံမဲ3ပုံ2ပုံရဖို့တမဲလိုအပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Vanderbilt တက္ကသိုလ်က Thomas Schwartz ကအခုလိုရှင်းပြပါဗျာ
2/3 is really the phenomenal or this the very large number you need to convict
ဒါကြောင့်သုံးပုံနှစ်ပုံထောက်ခံမဲ့ကတကယ်ကိုထူးကြပါဗျာအပြစ်ရှိကြောင်းအထက်လွှတ်တော်မှာဆုံးဖြတ်ဖို့တိတ်များတဲ့ထောက်ခံမှုလိုပါတယ
်သမ္မတ Bill Clinton ကိုတရားစစ်ဆေးချိန်ကတော့အထက်လွှတ်တော်ဟာနိုင်ငံရေးအရပိုးပြီးကွဲပြားနေပါတယ် Republican ကအများစုဖြစ်ပေမဲ့ပြန်ရွေးကောက်ခံရဖို့ခက်ခဲတဲ့ရွေးကောက်ပွဲကရှိနေတာပါ။အဲ့ဒီအချိန်ကအခြေအနေကို Brookings Institution က William Goldstein ကအခုလိုရှင်းပြပါဗျ
။ It came over to the Senate and there was enough decency and goodwill on both sides so that
တက်လွတ်တော်ရောက်လာတဲ့အခါနှစ်ဖက်လုံးမှာလေးစားသမှုနဲ့စိတ်သဘောထားအကောင်ရှိကြပါတယ်။ဒါကြောင့် Republican နဲ့ Democrat Party ခေါင်းဆောင်တွေတိုင်ပင်ကြပြီးရလတ်ပေါ်သဘောမတူပေမဲ့ဂုံတိတ်ခါရှိတင်းတင်းလျှောက်ပတ်တဲ့စစ်ဆေးမှုတစ်ခုပေါ်သဘောတူကြမလားလို့ညှိနှိုင်းကြပြီးတဲ့နောက်သဘောတူခဲ့ကြတာပ
ါအမားနေနေနဲ့နှောင့်နှေးမှုမရှိစစ်ဆေးဖို့အထက်လွှတ်တော်အမတ်တွေသဘောတူခဲ့ပြီး House Manager တွေနဲ့သမ္မတ Clinton ရဲ့ရှေ့နေတွေရှောက်လဲတာကိုပဲကြားနာခဲ့ပါတယ်အထက်လွှတ်တော်အမတ်တွေမေးချင်တာကိုတရားသူကြီးချုပ်စီကိုပဲပေးပို့ခွင့်ရပြီးတရားသူကြီးချုပ်ကဖတ်ပေးခဲ့ပါတယ်သတင်းလေးပတ်ကြားတရားစစ်ဆေးပြီးတဲ့နောက်သမ္မတ Clinton ကိုအရေးယူဖို့လိုအပ်တဲ့ထောက်ခံမဲ့ပုံပုံနှစ်ပုံမရခဲ့ပါဘူးအခုတော့သမ္မတထရမ့်ကိုအရေးယူမလားဆိုတာအထက်လွှတ်တော်မှစစ်ဆေးရတော့မှာပါအထက်လွှတ်တော်လူများစုခေါင်းဆောင်ကတရားခွင်စီးမီးစည်းကမ်းတွေကိုတတ်မှတ်မှာဖြစ်ပါတယ်သမ္မတကိုယာရုကဖယ်ရှားဖို့အထက်လွှတ်တော်အမတ်တရားမှာ68ယောက်ကထောက်ခံရမှာဖြစ်ပြီးအမတ်53ယောက်ဟာသမ္မတထရမ့်ရဲ့ Republican Party ကဖြစ်ကြပါတယ်ခင်ဗျာ